ထိုင်းနိုင်ငံမှာရေလုပ်ငန်းနဲ့ရေရောပစ္စည်းအများဆုံးထုတ်လုပ်တဲ့သမုတ်စကွန်ခရိုင်မဟာထိုင်းဒေသကိုမလ9ရက်နေ့ကထိုင်းဝင်ကြီးချုပ်ကိုတိုင်ကွင်စင်လေ့လာခဲ့ပြီးမြန်မာအလုပ်သမားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာအလုပ်သမားတွေကိုဥပဒေနဲ့အညီကာကွယ်ဆောင်ရှောက်ပေးနေတဲ့အကြောင်းကိုလည်းမြန်မာအလုပ်သမားတွေနဲ့တွေ့ဆုံခဲ့မှာဝင်ကြီးချုပ်ကပြောသွားပါတယ်။ဆက်သွယ်ဆောင်ရွက်ထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတော့မအီအီမာကပြောပြမှာပါရှင်
။သမုတ်စကွန်ဒေသမဟာထိုင်းမြို့နယ်အတွင်းကိုထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကိုတိုင်ကွင်းစင်းလေ့လာပြီးအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့မြန်မာအလုပ်သမားတွေကိုတွေ့ဆုံသွားခဲ့တာပါ။ထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်နဲ့ပတ်သက်လို့ရှေ့ပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုတုံ့ပြန်ပြပါတယ်
။သမုတ်စာခွန်ကြီးတောက်လာတဲ့ဆိုတာကထိုင်းနိုင်ငံမှာရှိတဲ့ခရိုင်ကွင်းစင်းဆောင်ရွက်နေတဲ့သမုတ်စာခွန်ကရှင်နေရတဲ့ကြည့်စားတောက်ပြီးနေဒီပန်းနဲ့ငါမျိုးဒီကတင်ပေါ်တဲ့ဒီတိုင်းဒီလိုဆိုတာမျိုးအရောက်ဝင်ရုပ်ကိုတိုင်ဖွင့်ဆင်းရတယ်ဆိုတာကတတိပောက်ပြတာဒီလိုတောင်းရင်းနဲ့ပတ်သက်လို့ကြေတနာရတဲ့အများကြီးနောက်ပြန်ရည်လို့ကြည့်စီစားတော့နောက်ပတ်သက်တဲ့လုံလုံငန်းကလေးမလဲညကြေတနာရအများကြီးအဲ့ဒါတွေပြုကြတာဆင်းကြဆင်းသိမ့်လိုက်လာမှအနာတော့ကောင်းလို့မဆိုပြတာပါပဲအဲဒီတော့ကတော့ဆိုင်နိုင်ငံပြည်တွင်းကြောင်းလမ်းမှုတွေလုပ်နေပြီးဥပဒေနဲ့အညီဆိုတမားတို့ကစားစားဆုံးမှုတွေပြနေပြီးစားကြပေါ့နော်စားကြစားဆုံးမှုပြနေကြ
ဆိုင်နိုင်ငံဟာပင်လယ်ပြင်မှာငါးဖက်လုပ်သားတွေကိုကျွန်းနေတဲ့ဖွဲခိုင်းစီတယ်ရေဘက်ပစ္စည်းစက်ရုံတွေမှာလည်းကလင်းလုပ်သားတွေကိုခိုင်းစီတယ်ဆိုပြီး EU ဥရောပအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုခံနေရပြီးလူကုန်ကူးမှုတွေအစိုးဆုံးဖြစ်နေတယ်လို့လည်းသတ်မှတ်ခံရတာပါဒီအတွက်ထိုင်းဆိုရကလူကုန်ကူးမှုတွေကိုဖမ်းဆီးမှုတွေလုပ်လာခဲ့ပြီးတဲ့နောက်အလို့သမားတွေအားလုံးကိုတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်ဒီနောက်မှာတော့စိုးရွားတဲ့အခြေအနေတွေကိုတဖြည်းဖြည်းထိန်းချုပ်မှုတွေလုပ်လာနိုင်ခဲ့တယ်လို့ဆိုပါတယ်
ကွန်မန်ဖက်ဒစ်ကင်းကိုရဲဒီဒီကောကွန်မန်ကတနာနောက်ဆိုင်ဒီပါလို့ခေါ်တဲ့ကလေးလေးကမှပြဿနာနောက်ကဖို့စ်ဒီပါလို့ခေါ်တဲ့အပြင်အဓမ္မဆန့်ကျင်မှုအဲ့ဒါတွေနဲ့ပြတ်တန်ခတ်တာအဲ့ဒါတွေကိုစဉ်းစားပြီးဟိုပြည်ထောင်တွေရောအောင်ကြိုးစားလာတဲ့အတွက်ကြောင့်ဟိုသူရတဲ့အရှင်မီလေးရတဲ့တတိပြည်တော့ရောပါလာတော့လို့ပြောရပါတယ
်မြန်မာလူသမားတွေနဲ့တွေ့ဆုံချိန်မှာတော့လုံအားကတူပီးရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ဝန်ကြီးချုပ်ကမြန်မာနိုင်ငံမှာတနည်းလုံအားကဘလောက်ရတယ်လဲဆိုတာကိုလည်းမေးခွန်းထုတ်ခဲ့ပြီးထိုင်းနိုင်ငံမှာတော့တနည်းလုံအားကဘတ်300ကျော်မြန်မာငွေနဲ့ဆိုကျပ်ငွေ12000ကျော်ရတယ်မဟုတ်လားဆိုပြီးပြန်လည်မေးခွန်းထုတ်ခဲ့ပါတယ်။ဒါပေမဲ့လုံအားကတူပီးရေးကိစ္စတွေကိုသူ့အနေနဲ့သဘောတူတဲ့အကြောင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့ကလည်းထိုင်းနိုင်ငံရဲ့တရားဥပဒေကိုလေးစားလိုက်နာဖို့နဲ့ထိုင်းနိုင်ငံကိုချစ်မြတ်နိုးကြဖို့ဆိုပြီးမှတ်ကြားသွားခဲ့ပါတယ်။မြန်မာနိုင်ငံကတော့ပြီးခဲ့တဲ့ရက်ကပဲအနှိမ့်ဆုံးလုံအားကားအဖြစ်တနည်းကိုကျပ်ငွေ4800သတ်မှတ်ပေးခဲ့ပြီးထိုင်းဘတ်ငွေနဲ့ဆိုရင်တော့ဘတ်ငွေ120ဝန်းကျင်ရရှိမှာဖြစ်ပါတယ်။ဒီအတွက်လုံအားကလာစားနေပါတာဝင်ငွေခက်ငွေမများတာအလုပ်ကန်အခွင့်အလမ်းတွေမရှိတာတွေကြောင့်ထိုင်းနိုင်ငံထဲကိုနေ့စဉ်မြေဆောက်များဝင်ချစ်ကြည်တကားပေါ်ကနေထောင်ကနန်းရှိတဲ့အလုပ်သမားတွေဝင်ရောက်လာနေစေဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ကတော့ထိုင်းနိုင်ငံအတွင်းမှာအင်းနီနာဒီနိုင်ငံတွေကအလားရောက်လုံလုံကန်နေကြတဲ့လူဦးရေ8000ကျော်ကိုတရားဝင်မှတ်ပုံတင်တဲ့အခြေအနေကနှိမ့်ကွေးနေတာမို့အများဆုံးအဆုံးသတ်ဖို့အတွက်သူ့ရဲ့အစိုးရတာဝန်ရှိသူတွေကိုပြောဆိုသွားပါတယ်။ထိုင်းအစိုးရသတ်မှတ်ထားတဲ့အချိန်တိုင်းစည်ရင်းမပေးသွင်းတဲ့သူတွေအလုံလုံခွင့်လက်မှတ်မှတ်ပုံမတင်တဲ့သူတွေကိုတော့ဖမ်းဆီးသွားမယ်လို့လည်းထိုင်းဝန်ကြီးချုပ်ကစပော့စခွန်ဒေတာကိုကွင်းစင်းလေးလာမှုလုပ်စင်မှာသတိပေးသွားပါတယ်ရှင်။